ပါရှပင်လက်ကွေဟော်မူးဇ်ရေလက်ကြားအတွင်းမှာအမေရိကန်ရေတပ်သင်္ဘောတစ်စင်းကအီရန်ရဲ့ drones ချင်းတစ်စင်းကိုပစ်ချခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြတာပရိနိကပြောပါတယ်။ drones ချင်းဟာ US Boxer သင်္ဘောနဲ့မီတာ900အထိနီးကပ်လာခဲ့ကြောင်းအကြိမ်ကြိမ်သတိပေးခဲ့ပေမဲ့ဥပစ်ကပြုခဲ့ကြောင်းသင်္ဘောနဲ့ရေတပ်သားတွေကိုချင်းချောက်လာတဲ့အတွက်ပစ်ချခဲ့ကြောင်းသမ္မတထရမ့်ကသတင်းထုတ်တွေကိုအင်ဗျူတော်မှာပြောခဲ့တာဖြစ်ပါတယ်။အဲ့ဒီ drones ကိုတခါတည်းပဲပစ်ချခဲ့ပါတယ်။ဒီဖြစ်ရဟာနိုင်ငံတကာရေပြင်မှာခုံမောင်းနေတဲ့သင်္ဘောတွေကိုအီရန်ကရန်စတဲ့နောက်ဆုံးအဖြစ်အပျက်တစ်ခုပါလို့သမ္မတထရမ့်ကပြောပါတယ်။ဒီအဖြစ်အပျက်နဲ့ပတ်သက်လို့အီရန်ဘက်ကတော့တုံ့ပြန်ပြောကြတာမရှိသေးပေမဲ့လွတ်လပ်စွာရေကြောင်းသွားလာမှုနဲ့ကမ္ဘာလုံးဆိုင်ရာကူးတန်းရောက်ဝမှုကိုနှောက်ယှက်တဲ့လုပ်ရပ်ဖြစ်တာကြောင့်ကမ္ဘာနိုင်ငံများအနေနဲ့အီရန်ကိုရှုတ်ချတင်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်။အမေရိကန်ကာဝေးဝန်ကြီးဌာနပင်ကွန်ကတော့ဒီဖြစ်ပျက်ဟာဒေသစံတော်ချုပ်မင်းနက်စတန်နိုင်လောက်မှာဖြစ်ပွားခဲ့ကြောင်း USS Boxer ကိုအကာအကွယ်ပေးတဲ့အနေနဲ့မောင်းသူမဲ့ယင်ကိုပစ်ချခဲ့တာဖြစ်တယ်လို့ဖြစ်ပါတယ်။ဂျာတာရင်းဒီမှာဖြစ်ပွားခဲ့တဲ့ဒီဖြစ်ရာဒေသတွင်းအမေရိကန်နဲ့အီရန်နိုင်ငံဆက်ဆံရေးတင်းမာမှုကိုပုံမဆိုးရွားစေမှာဖြစ်ပါတယ်။ပြီးခဲ့တဲ့လကတော့အီရန်က American Drones တစ်စင်းကိုပစ်ချခဲ့လို့အမေရိကန်ဘက်ကလက်တုံပြန်ခံနေမှာမှအီရန်ရဲ့အသက်ဆုံးရှုံးမှာကိုမလိုလားလို့ဆိုပြီးသမ္မတထရမ့်ကအမိန့်ကိုရပ်ဆိုင်ခဲ့တာကြောင့်ထိတ်တဲရင်ဆိုင်မှုမဖြစ်ပွားခဲ့ပါဘူး။